တရားဝင်သဘောမဟုတ်ပဲရေတပ်မဟာမိတ်အဖွဲ့တစ်ခုအမေရိကန်ဦးဆောင်ဖွဲ့စည်းမဲ့အစီအစဉ်ကိုဗီယက်နမ်နိုင်ငံကအင်တာနက်လူမှုကွန်ရက်အသုံးပြုသူတွေကကြိုဆိုလိုက်ကြပြီးတော့ဒါဟာတောင်တရုတ်ပင်လယ်မှာတရုတ်ရဲ့နယ်မြေတိုးချဲ့မှုကိုထိန်းချုပ်ဟန့်တားနိုင်နေမယ်လို့မျှော်လင့်တဲ့အကြောင်းဖော်ပြကြပါတယ် အမေရိကန်ပစိဖိတ်ဒေသကိုကိုကိုရီးတပ်ဖွဲ့ကြီးကအက်မိုင်ယာဟာရီဘီဟာရစ်ဂျူနီယာကအငင်းပွားနေတဲ့ရေပိုင်နက်တွေမှာလွတ်လွတ်လပ်လပ်သွားလာနိုင်အောင်ထိန်းသိမ်းထိန်းသိမ်းထားနိုင်မှုဂျပန်ဩစတြေးလျနဲ့အိန္ဒိယရေတပ်တွေပူးပေါင်းကြဖို့ကိုပြီးခဲ့တဲ့သတင်းပတ်မှာပဲအဆိုပြုခဲ့တာဖြစ်ပါတယ်။အငင်းပွားနယ်မြေတွေကိုပိုင်ဆိုင်ကြောင်းပြသဖို့တရုတ်ကအပြင်းထန်ကြိုးပမ်းမှုအနေန နိုင်ငံတွေကတနိုင်ငံဖြစ်တဲ့ဗီယက်နမ်အတွက်စိုးရိမ်မှုတွေတိုးလာတဲ့အချိန်မှာဒီအဆိုပြုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ရေတပ်မဟာမိတ်အဖွဲ့ပေါ်ပေါက်လာတဲ့အခါတရုတ်ဆိုရအနေနဲ့အငင်းပွားနေတဲ့ရေနယ်နမိတ်တွေမှာသူတို့ရဲ့ပြင်းထန်တဲ့လုပ်ရက်တွေကိုပြန်စဉ်းစားရလိမ့်မယ်လို့လည်းအင်တာနက်သုံးစွဲသူ Votenhan က VOA Vietnam ဌာနကိုပြောဆိုသွားခဲ့ပါတယ်။